ော်တာဆင်နရှင်တပတ်ရှိပြီဖြစ်တဲ့ဂါဇာကမ်းမြောင်ဒေသဘက်ကအပြစ်ခံရစဲထားတာကိုအနောက်ဘက်ကမ်းထိတိုးဖို့အရေးကိုလုံခြုံရေးပြဿနာကြောင့်ဆက်ပြီးမလုပ်ဘူးလို့အစ္စရေးဘက်ကဆုံးဖြတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာဂါဇာကမ်းမြောင်ကအပြစ်ခံရစဲထားတာကိုဂျိုးချာဂျိုးချာချိုးဖောက်နေတာနဲ့အနောက်ဘက်ကမ်းဒေသကတိမ်မှုတိမ်ခင်ဖြစ်ပွားတာတွေနဲ့တွားပြီးတိုက်ဆိုင်နေပါတယ်လို့ဂျေရုဆလင် VOA ရုံးချုပ်ကနေရောဘတ်ဘာဂါကသတင်းပေးပို့ထားပါတယ်ဣသရေဘက်ကမြို့ရီမှာလာပြီးအသေးကံဘုံခွဲတိုက်ခိုက်မှုတွေအတွက်ကာဝယ်နိုင်ဖို့အနောက်ဘက်ကမ်းဒေသကစစ်ဆင်ရေးတွေကိုဆက်ပြီးလှုပ်ဆောင်မယ်လို့ဣသရေကာဝယ်ရေးဝန်ကြီးအမီယာပဲရက်စ်ကကင်ပိနက်အဖွဲ့ကိုပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဣသရေကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒလီဇာရက်စ်ကဂါဇာကမ်းမြောင်ဒေသအပြစ်အခံရပ်ဆဲထားတာကိုအနောက်ဘက်ကမ်းဒေသမှာပါတိုးပြီးဆောင်ရွက်နိုင်ဖို့ဣသရေကိုတိုက်တွန်းပန်ကြားထားတဲ့ကြားကနေအခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ပါလက်စတိုင်းမြေအားလုံးပေါ်ကငြိမ်သက်မှုဟာငြိမ်းချမ်းရေးလမ်းစဉ်ကိုပြန်ပြီးအသက်သွင်းနိုင်တဲ့ပတ်ဝန်းကျင်ရလာဖို့ပံ့ပိုးနေတယ်လို့မစ္စတာကပြောပါတယ်။ဒါပေမဲ့ဣသရေးဗိုလ်ချုပ်ကြီးတွေကအနောက်ဘက်ကမ်းဒေသမှာ24နာရီပတ်လုံးသူတို့စစ်တပ်ရှိနေပါမှဣသရေးနိုင်ငံတည်းအသေးခံဘုံခွဲသမားတွေမလာနိုင်အောင်အကာအကွယ်ပေးထားနိုင်ပါတယ်လို့အစိုးရအဖွဲ့ကသတိပေးခဲ့ပါတယ်။အနောက်ဘက်ကမ်းကဂျန်နင်မြို့နားမှာဣသရေလဘက်ကိုလာပြီးတိုက်မယ်အသေးခံဘုံခွဲသမားတဦးကိုဖမ်းမိခဲ့တယ်လို့စစ်တပ်ကပြောပါတယ်။ဣသရေလအကြက်ခတ်ပုဂ္ဂိုလ်ဇယ်မန်ရှိုဗာကလည်းအနောက်ဘက်ကမ်းဒေသအပြစ်ခံရစဲရေးဟာပါလက်စတိုင်းအကြမ်းဖက်သမားတွေအတွက်ပဲအကျိုးရှိပါတယ်လို့ပြောပါတယ်
။ They need time to regroup, to refurnish their military and terrorist capabilities and therefore
အခုရတဲ့ဒီပြန်ဖွဲ့ဖို့လူပြန်စုဖို့နဲ့အကြမ်းဖက်လှုပ်ရှားမှုတွေအတွက်သူတို့မှအချိန်လိုအပ်ပါတယ်။ဒါကြောင့်မို့လဲဣသရေးဘက်ကစီရင်နဲ့ထိန်းထားမဲ့လမ်းကိုရွေးချယ်တာပါသူတို့အတွက်ရွေးရမယ့်လမ်းရှိနေပြီလို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့ပါလက်စတိုင်းဘက်ကအကဲခတ်ပုဂ္ဂိုလ်ဝါဒီယာအဘူနာဆာကတော့ဣသရေးဘက်ကအနောက်ဘက်ကမှပြုလုပ်တဲ့စစ်ဆင်ရေးတွေဟာဂါဇာဒေသဘက်ကအပြစ်အခံရစဲရေးကိုတကယ်ဖျက်ဆီးနေတယ်လို့ပါပဲလို့ပြောပါတယ
် I believe that there is a need to expand the ceasefire also to the West Bank in order not to offer any pretext
ဒီကရစဲရေးကိုနောက်ဘက်ကမ်းခြေဒေသအထိတိုးပြီးလှုပ်ဆောင်ဖို့လိုတယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဒါမှလည်းအထူးသဖြင့်ပါလက်စတိုင်းဒေသထဲမှာအပြစ်ခံရစဲထားတာကိုချိုးဖောက်ခြင်းနဲ့ဖျက်ဆီးခြင်းနဲ့ကိစ္စတွေပေါ်မလာမှာပါ
အနောက်ဘက်ကမ်းဒေသမှာစစ်တပ်စစ်ဆင်ရေးတွေဆက်ပြီးလှုပ်လာတာနဲ့အတူအကြမ်းဖက်မှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်ဣသရေးစစ်တပ်ကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက် Nablus မြို့နားမှာစစ်တပ်ရင်တွေကိုဂင်းနဲ့ပေါက်တဲ့ဆန္ဒပြသူတွေကပါလက်စတိုင်းဆဲကျော်တပ်တအုပ်ကိုတေဆုံးစေခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာလည်းအပြစ်ခတ်ရစဲထားတာကိုချိုးဖောက်တဲ့အနေနဲ့ပါလက်စတိုင်းတွေကဣသရေးဘက်ကို Rocket Launcher တွေနဲ့ပြစ်ခတ်ခဲ့ပါတယ်ရှင်။